ကျင်းပမှာလည်းဒီစစ်တပ်နဲ့ဒေသခံပြည်သူတော်လှန်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေချိန်မှာကျင်းနယ်တောင်ပိုင်းပလောဝမြို့နယ်ကခြေရွာတွေမှာနယ်မြေလုံခြုံရေးအတွက်ပြည်သူစစ်ဖွဲ့စည်းဖို့အတွက်စစ်တပ်ကစီးကောက်ခံနေပါတယ်။
ခြေရွာကအများစုကတော့ပြည်သူစစ်တပ်ကမတက်ချင်တာကြောင့်မို့လို့မဲနိုင်ရတဲ့စနစ်နဲ့လူရွေးချေရတယ်လို့ဒေသခံတွေကပြောပြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပါမယ်ရှင်။ပလောဝမြို့အခြေဆိုင်အမှတ်200ရှိဆက်ကိုတည်ရင်းထဲမှာဒေသရင်းစစ်စင်ရေးတွေလှုပ်ဖို့တမ်မ70တက်တွေဝင်ရောက်တက်ဆွဲထားပါတယ်။အဲဒီကအမှတ်70တမ်မမှုကပလောဝမြို့အနီးတစ်ဝိုက်ခြေရွာ900မှာပြည်သူစစ
ေးပေါ်ထားတယ်ဒီကြည့်ကြည့်ကနေကအိုးရင်တော့ကြည့်ကြည့်ကနေနဲ့ဖြည့်ကြည့်တာလို့ရှိတာဖြစ်တယ်တဲ့အဲ့ဒါကိုပြန်ပြီးမှဖြည့်ကြည့်ပြီးတော့ပြောထားတယ်သူတို့ကအေးရကိုပန်းစီရမြတ်လို့ပေါ့အခုကျွန်တော်တို့မိနေအောင်ရကျွန်တော်အမကန်ရရောက်တဲ့အရင်ကရောက်နေတဲ့စီစမန်ပေါင်းတွေလာပေါ့ပြန်လေရွာလေးလေးဒီကားပါပဲဒီကိုရွာကျွန်တော်တို့လိုဒီနေ့ကသင်ရောက်ပို့ပေးရမယ်ဒီမှာဟိုသူတို့ကပြောထားတယ
်အောင်မီလက်ဝလောင်ကတိုးစိမ့်စင်ငပွေအန်ခိုစီဖလောင်းတမန်သားအစားရှိတဲ့ကျေးရွာ၉ခုမှာလူရည်အချိုးစားလိုက်ရွာတရွာမှာပြည်သူစစ်အမကန်၁၀ဦးအရန်အတွက်အယောက်၂၀စုစုပေါင်းအယောက်30ကောက်ခိုင်းထားတယ်လို့ဆိုပါတယ်ရွာသားအများစုကပြည်သူစစ်တင်တန်းကိုမတက်ချင်တာကြောင့်မင်းနိုင်ရတဲ့စနစ်နဲ့လူရွေးချယ်ရတယ်လို့ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်ရွာအလိုက်လူဦးရေတက်တဲ့ချင်းနဲ့အတက်မနီရကိုလည်းပို့နေနေတော့ခေါ်ထားတယ်ပေါ့တက်မဲ့လူကတော့ဟိုမင်းနိုင်မှာပေါ့ပြောပြောမှလူတရားရှိနေတရားတရားလူရောက်နေစင်းနေနိုင်တယ်မင်းနိုင်တဲ့သူကတရားမယ
်အသက်18နှစ်ကနေ50အကြာရွာသားတွေရဲ့စီးရင်ကိုဒီနေ့ပေးပို့ရပြီးတော့ပြည်သူ့စစ်အခြေခံစစ်တင်တန်းကိုတော့နေမြေကန်တပ်ကလာရောက်ပို့ချမှာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိစစ်ကောင်စီတပ်အတွင်းမှာအင်အားမလုံလောက်လို့ရွာလုံးကျုံရေးအတွက်ပြည်သူ့စစ်အဖွဲ့ဖွဲ့တာလို့အဲ့ဒီကျေးရွာအုပ်ချုပ်ရေးမှူးကပဲဆက်ပြောပါတယ်
အလဲချောင်းမှာဆိုတင်လက်ကြည့်ရမှာဆိုအရက်သားကိုပဲတင်းဆောင်ခိုင်းတာလေရွာသားကိုတိုင်းဆောင်ရတာဒီတော့မှအင်အားမလုံလောက်တဲ့အတွက်ဒီသူနဲ့ဖူပေါက်ဆောင်ရဖို့ဆိုရဲသဘောဖြစ်နေရဖို့
ပလောဝမျိုးနယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့အကြတိုက်ပွဲမဖြစ်တာတစ်နှစ်ကျော်ကြာပေမဲ့လည်းအစိုးရကိုခုခံတော်လှန်နေတဲ့ချင်းကာကွယ်ရေးတပ်ဖွဲ့ CDF အဖွဲ့တွေကျေးရွာတွေအကြမှာစိတ်ဝင်နေတဲ့အခြေအနေမှာရှိနေပါတယ်ပလောဝမျိုးနယ်မှာမြန်မာစစ်တပ်နဲ့ချင်းကာကွယ်ရေးတပ်ဖွဲ့CDF အကြတိုက်ပွဲမရှိသေးပေမဲ့မျိုးရင်းဌာနဆိုင်ရာရုံးတွေအပေါ် CDF အဖွဲ့တွေချင်းချောက်မှုတွေရှိနေတယ်လို့ပြောပါတယ
်။ပုံခဲ့တဲ့အပတ်တလင်းအမီကတော့မျိုးပုံမှန်အောင်စာခဲ့တယ်။မြန်မာပြည်ဒီဌာနဆိုင်ရာအုပ်စုလောက်ကိုသူကတတိပေးတာကက်တယ
်။မြန်မာစစ်တပ်ကအာဏာသိမ်းယူတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပြစ်ခတ်နှိမ်နှင်းခံရပြီးတဲ့နောက်ချင်းပြည်နယ်မျိုးနယ်အများအပြားမှာချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတော်လှန်ခဲ့ကြတာပါ။ဘလောဝမျိုးနယ်အတွင်းမှာလည်းချင်းကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းလာပြီးစတင်လှုပ်ရှားလာတဲ့အချိန်ဒီကောက်မြန်မာစစ်တပ်ကပြည်သူ့စစ်ဖွဲ့စည်းဖို့ကြိုးပမ်းလာခဲ့တာပါ။ပလောဝမြို့နယ်အတွင်းရခိုင်အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားစီရေးပရိပခတွေကြောင့်ပလောဝနဲ့သမီးမြို့ပေါ်မှာထောင်ထဲချီတဲ့ပြည်သူတွေစစ်ဘေးတိမ်းရှောင်ခဲ့ရပြီးအများစုကတော့အခုတည်းကအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ။